ဧပြီလ၄ရက်နေ့ကကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမိုင်းအန်ဒီရဲ့တတိမူရေးနဲ့အကူအညီပေးရေးနေ့မှာမြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာမြေမြုံမိုင်းအန်ဒီရဲ့ဟာချင်းချောက်နေစေရှိနေသေးတယ်လို့ KNU ပြည်အမျိုးသားအစည်းအရုံးကပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
မြန်မာနိုင်ငံကတချို့ဒေသတွေမှာမြေမြုံမိုင်းတွေကိုရှင်းလင်းနိုင်တာမရှိသေးပဲမြေမြုံမိုင်းအန်ဒီရဲ့ဟာဒီကနေ့အထိချင်းကျောက်နေစဉ်ရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်အပြည်ပြည်ဆိုင်ရာကြက်ချင်ကြီးကော်မတီနဲ့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်မြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ဘဟုရဲ့ပြည်ထရေးနဲ့သာသနာရေးဦးစီးဌာနတာဝန်ခံဘရူအာတိုကလက်ရှိကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ
်အဲ့ဒီမန်အန်ဒီယာအထူးဖြင့်ကျွန်တော်တို့နေသာဒီသာတခြားနဲ့တောင်ပေါ်ဒီသာတခြားမှာရှိနေသေးတယ်မိုက်ရှင်နေမှုကဘာမှမလို့ရဘူးယာတော့အန်မန်မိုင်းငါပြစ်တင်ပြပြတာပဲရှိနေတယ်
လောလောဆယ်မှာတော့အစိုးရစစ်တပ်နဲ့မိုင်းရှင်းလင်းရေးအတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့ဆက်ပြောပါတယ
်မိုင်းရှင်းလင်းဖို့ကိစ္စကအခုကျွန်တော်တို့အဲ့ဒီအစိုးရစစ်တပ်နဲ့ဒါကျွန်တော်ညှိနှိုင်းနေလို့မရှိတယ်ညှိနှိုင်းစကားပြောပြီးတဲ့နောက်ပိုင်းမှာအဲ့ဒီမိုင်းချိတယ်ရတဲ့အဲ့တော့နေသားတော့ဗျာတော့အခုချိနေရတော့ဒီရည်ရသားတွေနောက်တော့ကျွမ်းသွားတဲ့ဆန်တွေထိခိုက်ကြရင်ရတော့ရှင်းရှင်းတော့ရှိသေးတယ်
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပခအတွင်းမှာအစိုးရစစ်တပ်သားမကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းမြေမြုံပိုင်းကိုအသုံးပြုနေကြတာဖြစ်ပါတယ် ICRC ခေါ်အပြည်ပြည်ဆိုင်ရာကြက်ချင်ကြီးကော်မတီကလူတက်မြေမြုံပိုင်းနဲ့အခြားပေါက်ကွဲစီနိုင်တဲ့စစ်လက်နက်အကျဉ်းကျန်တွေကြောင့်မြန်မာပြည်သူတွေရဲ့ပုံမှန်ဘဝတွေအတွက်အတားအဆီးတစ်ခုဖြစ်နေကြောင်းသတိပေးထုတ်ပြန်ပါတယ် ICRC ကမိုင်းနဲ့စစ်လက်နက်တွေရဲ့အန္တရာယ်ကိုသတိမူမိစေရေးအတွက်ပညာပေးလုပ်ငန်းတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုပြန်လည်တန်ဆွမ်းစေရေးဌာနတွေထောက်ပံ့ပေးနေပါတယ်လက်ရှိမြန်မာပြည်မှာအဓိကဆောင်ရွက်နေတဲ့လုပ်ငန်းတွေကို ICRC ရဲ့ပြန်ကြားဆက်သွယ်ရေးအရာရှိဦးဇော်ဝင်းကအခုလိုပြောပါတယ
်အဲမှာဆက်လုပ်တဲ့အနေနဲ့တော့အဓိကတော့မြန်မာနိုင်ငံတစ်ခုကြီးအပင်းအတဆင့်ပေါ့လေကျွန်တော်တို့အကူအညီပေးတာ ICRC ကတော့အိုင်နီပညာပိုင်းလေဟိုမြေကြီးပေါ့လေအဲ့ရာလေးနဲ့ထောက်ပံ့နေသူကရင်းနှသာမှာပေါ့မန်လေးမြောက်ဆက်တဲ့နေရာမှာရှိတယ်အဲ့ဒါကြတော့တမိုင်ဝန်ကြီးဌာနက operate လုပ်တာတော့ပဲနှစ်ခုနောက်နှစ်ခုကစောင့်နေတော့နေရှိသေးတယ်တခုကကြီးချင်းနာမှာကျွန်တော်တို့အခုပါရကျန်လာကြဆိုင်ရေးဖေးယုံပြောမလားဌာနပြောမလားဘယ်လိုတခုလုပ်နေအဲ့တော့ကျိုင်းတုံမှာလည်းတခုလုံးလေ
2015ခုနှစ်အတွင်းမှာမတန်ဆွမ်းသူဦးရေ3000လောက်ကိုဖအံနဲ့ရေနေသာဌာနတို့ကခြေတုနဲ့အာပြုကိရိယာတွေတက်ဆင်ပေးခဲ့တယ်လို့ဖအံနယ်လက်အဖွဲ့ကလူ1400လောက်ကိုခြေတုနဲ့ခြေတန်းကျိုးတွေပြုပြင်တက်ဆင်ပေးခဲ့ကြောင်း2016ခုနှစ်နှစ်စမ်းမှာမတန်ဆွမ်းသူ300လောက်ကိုကိုယ်ကာယပြန်လည်တန်ဆွမ်းစေဖို့အတွက်ဝန်ဆောင်မှုပေးခဲ့ပြီးနယ်လက်အဖွဲ့တွေကလူ100နီးပါးလောက်ကိုခြေတုပြုပြင်ရေးတွေဆောင်ရွက်ပေးခဲ့ကြောင်းပေါ်ပြထားပါတယ်ကုလသမဂ္ဂကလေးတငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF က2015ခုနှစ်မှာမြေမြုံမိုင်းနဲ့အခြားပေါက်ကွဲစီတဲ့စစ်ကြံပစ္စည်းတွေကြောင့်ကလေးတငယ်34ယောက်အပါအဝင်လူ59ဦးထိခိုက်ခဲ့ကြောင်းထိခိုက်သူတွေတဲက18ဦးသေဆုံးပြီး42ယောက်ကအပြင်းထန်ဒဏ်ရာရခဲ့ကြောင်းနဲ့2016ခုနှစ်ပထမ3လအတွင်းမှာအနည်းဆုံးထိခိုက်ခဲ့သူ22ဦးရှိကြောင်းထုတ်ပြန်ထားပါတယ်